တရုတ်နိုင်ငံမှာကျင်းပနေစဉ်နှစ်ပတ်လည်ပါဠိညီလာခံအတွင်းတရုတ်အစိုးရအနေနဲ့အဂတိလိုက်စားမှုတက်ဖြည့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပုံမကောင်းမွန်လာစေဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစရာတွေကိုလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းအင်္ဂါနေ့မှာဂရုပြုပြောဆိုလိုက်ပါတယ်73ရက်ကြာကျင်းပတဲ့အမျိုးသားပြည်သူ့လွှတ်တော်ကွန်ကရစ်ညီလာခံကြီးကိုလုံခြုံရေးထူးထပ်ထပ်ချထားတဲ့တရုတ်နိုင်ငံမြို့တော်ပေကျင်းမှာကျင်းပနေတာဖြစ်ပြီးအဲ့ဒီညီလာခံကြီးကိုနိုင်ငံနဲ့တကွန်းကကိုယ်စားလှယ်တွေထောင်နဲ့ချီပြီးတော့တက်ရောက်နေပါတယ်ဒီညီလာခံအတွင်းတရုတ်နိုင်ငံမှာ10နှစ်တကြိမ်ပြုလုပ်လေးရှိတဲ့နိုင်ငံခေါင်းဆောင်အပြောင်းလဲကိုလည်းထုတ်ပြန်ဖို့ရှိပါတယ်။ညီလာခံအဖွဲ့မှာခေါင်းဆောင်ရာဒူးကနေဆင်းပြီးတော့မဲ့တမရဝမ်ကြားပောင်ကသူ့အစိုးရအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရှင်းပြတဲ့မိကွန်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့အခက်အခဲဆုံးရင်ဆိုင်ရမှာတွေကချင်းဝင်းရှာမညီမျှဖြစ်နေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နေမှုပြုပြင်နေတဲ့အရေးနဲ့လူတွေရဲ့ဝင်ဝေကော်ဟမှုအရေးကိစ္စတွေဖြစ်တယ်လို့မစ္စတာဝမ်ကြားပောင်ကပြောပါတယ်။အခုနှစ်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာမနှစ်ကလိုပဲ 9.5 ရာခိုင်နှုန်းရှိဖို့ရည်ရွယ်ထားတဲ့အကြောင်းလဲမစ္စတာဝမ်ကြားပောင်ကပြောဆိုပါတယ်။အစိုးရအနေနဲ့ငွေကြေးဖောင်းပွားမှုကိုကင်တွယ်ဖြေရှင်းရမှာဖြစ်ပြီးကာကွယ်ရေးအတုံးစီကို17ရာခိုင်နှုန်းတိုးမြှင့်မှာဖြစ်တယ်လို့လဲမစ္စတာဝမ်ကြားပောင်ကပြောဆိုပါတယ်ခင်ဗျာ။